ရာဦးဇမွန်သားဆရာမာနရာစစ်ကောင်စီကြီးကဲကတော့သူ့ကိုယ်သူဝန်ကြီးချုပ်တင်လာပြီးတော့အင်းဆောင်အစွာဆိုတော့ဖွဲ့စည်းလိုက်တယ်ပြီးတော့နှစ်နှစ်တာဝန်ယူဖို့လိုတဲ့စွာရေးဘာတွေလုပ်မယ်ဆိုပြီးတော့စီမံကိန်းချပြသွားပါတယ်ဆိုတော့သူတို့တာဝန်ယူခဲ့တာ6လတော့ပြည့်ခဲ့ပြီဆိုတော့6လနောက်3ချိန်ကျန်သေးတာပေါ့ဆရာဆိုတော့သူဒီ2023 August အထိလုပ်မဲ့ဆိုတဲ့စီမံကိန်းတွေဟာပြီးခဲ့တဲ့6လမှာဘာအောင်မြင်ခဲ့ပြီနောက်6လမှာဘာတွေပါလဲဆက်လုပ်မယ်ဆိုပြီးတော့အဲ့လိုများအခြေခံပြီးတွက်ခဲ့သလားဘယ်လိုပုံစံနဲ့သူစီမံကိန်းကိုချတယ်ဆိုတာဆရာတို့ကစီမံကိန်းတွားတွေကိုနားလည်တဲ့ပုံစံဆိုတော့နေစားပြီးအဲ့ဒါလေးအချင်းချင်းပြောပြပါအဲ
သူအာရာသိပြီးကစားမှာပြင်ကြခဲ့တာတော့ရှေ့လုံမင်းစင်ကအဲရေကောက်ဖွဲ့ကောင်ရှင်ကိုပြန်လည်ဖွဲ့ရှိနေအမဲချင်းတွေဆက်ရှိနေပေါ့ဒီမှုတွေနဲ့ညီဆက်လက်ဆောင်ရွက်မယ်ဆိုပြီးတော့သူကဒါပထမလုပ်ငန်းစဉ်ဖြစ်နေပြောလေဒုတိယတတိယလုပ်ငန်းစဉ်ကတော့ COVID-19 နဲ့ပတ်သက်တဲ့နော်နောက်နံပါတ်၄ကတော့ညီညာရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးနံပါတ်၅ကတော့ရွေးကောက်ပွဲဆိုတော့အဲ့ဒီထဲမှာအဲသူလုပ်ခဲ့တယ်လို့ပြောလို့သူတောင်းတာပေါ့နော်ဒီလူကတော့သဘောတူမှာမဟုတ်ဘူးဒါပေမဲ့သူတောင်းကနေမှပြည်တော်စုရွေးကောက်ပွဲကော်ရှင်ကိုပြန်လဲဖွင့်ကြည့်တယ်လို့ပြောတယ်ဒါပေမဲ့အဲ့လိုဖွင့်ကြည့်တဲ့နေရာမှာကိုအဲတချို့အဖွဲ့ဝင်တွေကလုပ်ခဲ့သွားတာကိုကျွန်တော်တွေ့ရတယ်အဲ့တော့မဲဂျင်းနဲ့စစ်သေးတယ်ဆိုပြီးတော့ကြီးညာတယ်။ဒါပေမဲ့အင်တာအားနဲ့ပါနိုင်ငံတကာလက်မခံနိုင်ဘူး။နော်နိုင်ငံတကာလက်မခံနိုင်ဘူးဆိုတော့ကဥမာအားဖြင့်အဲမတ်ပုတ်တင်အဲနာမည်ထပ်နေတာတွေမတ်ပုတ်တင်အဲတူနေတာတွေအစရှိဖြစ်ဖြစ်ပေါ့နော်။ဒါတွေအကုန်လုံးကျွန်တော်တို့အချက်တော်တော်များများကိုဒါရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒါပေမဲ့သူမပြတာနိုင်တာကဒီလူတက်ပါနှစ်ခါမဲပေးတယ်ဆိုတော့မပြတာနိုင်နော်အဲ့တော့စရင်းတွေမားနေတာကတောင်ဆန်းစုကြည်လက်ထက်မှာမဟုတ်ဘူးခင်ဗျာဆရာကျွန်တော်ဦးသိုက်ကျင်ဆိုတာလက်ထက်မှာပဲဒီစရင်းအင်းတွေကမားနေခဲ့တယ်ဆိုတော့ကိုတပရာယုံမကြီးတွေကပြောဆိုခဲ့တာတွေလည်းရှိပါတယ်အဲ့တော့ဒါကဘာကြောင့်မားလဲလို့ပြောရလို့ရှိရင်တော့62ခုနှစ်ခွဲကတပ်ပတော်ကအာဏာသိမ်းခဲ့တယ်အဲ့ဒီအာဏာသိမ်းကျဲတဲ့အစိုးရအဆက်ဆက်လုပ်ခဲ့တဲ့အမားကြီးဖြစ်တဲ့ energy နဲ့ဘာမှမဆိုင်ဘူးပြီးတော့အဲ့ဒီတည်းမှာအထူးသဖြင့်ဒီလူဝင်မှုကြီးကြပ်ရေးကမပုတ်တဲ့ဒီဒါလက်စားပြီးပွားထားတာတွေအများကြီးရှိပါတယ်အဲ့ဒီတော့ဒါကိုအကြောင်းပြပြီးပြောဖို့ဆိုတာကတော်တော်ဖြစ်တယ်ဘာလို့လဲဆိုတော့နိုင်ငံတိုင်းမှာအထူးသဖြင့်ပုံပြဆဲနိုင်ငံတွေမှာအမေရိကန်နိုင်ငံမှာတော့ဒီကြက်တာရှိတယ်အဲ့တော့စပြီးခြီလာပြီးဒါကိုအကြောင်းပြပြီးတော့သိမှုကြိုးစားလာတာကလေတကယ်တမ်းမဲမတမာမှုထဲပေါ့နော်ဒါကိုအကြောင်းပြလို့ရတယ်ဆိုတော့အကြံပေးချက်နဲ့သိမှုရတယ်လို့ထင်တယ်အထူးသဖြင့်ချက်ကိုက်ကွန်ပျူတာပါတီကခေါင်းဆောင်တချို့ကအဲ့ဒီလိုလွဲနေတာသူတို့လည်းသိတယ်ဗ
ျဆိုတော့သူတို့ရှေ့ကို6လ3ပတ်ကြာဦးမှာလေ3 times ဆက်ဦးမှာပေါ့ဆိုအဲ့ဒီကိစ္စတွေကတော့ဘယ်လောက်ထိသူဖြည်းဖြည်းရောလောက်လာနိုင်မှာလဲစောစောကပြောဆိုအခုထိကတော့ဒီလူလည်းဘယ်သူမှမထောက်ခံဘူးနိုင်ငံတကာလည်းဘယ်သူမှမထောက်ခံဘူးဆိုတော့အရှင်းဘောကသူလုံးမဲ့ဆိုရဲစီမံကိန်းတွေအလားလားဖယ်လို့နေမယ်ထင်တယ
်အဲ့သူကဒုတိယလုပ်ငန်းစဉ်နေနေရတော့ကိုဗစ် -19 ကရောဂါကဝေးလုပ်ငန်းကိုအရှင်းဘောမပြတ်ဆက်လက်ဆောင်ရွက်သွားမယ်လို့သူကအဲ့လိုကြေညာခဲ့တာပေါ့ဗျာစတော့ဒါပေမဲ့အရှင်းဘောကတော်တော်ပြတ်သွားတယ်နော်အမှန်တော့တတိယရောဘာမှမဆောင်ရွက်ဘူးလို့ပြောလို့ရတယ်ကာကွယ်ရေးအနေထားမှာဥမာအိန္ဒိယမှာဖြစ်နေပြီဆိုင်းမှာဖြစ်နေပြီဆိုလို့ရှိရင်ဒီနိုင်ငံမှာကြိုတင်ပြီးလုပ်ရတယ်ရှိတယ်ဆေးဦးတွေမှာမနိုင်မနှင်းဖြစ်တယ်ဆိုတာကကာကွယ်ရေးလုပ်ငန်းဆိုင်ရာတွေမလုပ်နိုင်လို့အဲ့ဒီကာကွယ်လုပ်ငန်းဆိုင်ရာကိုလုပ်ငန်းစဉ်5ရက်ဆိုပြီးထည့်ထားပေးမယ်လို့ဥဆောင်မပေးနိုင်ခဲ့ဘူးလို့ပြောလို့ရတယ်ဟုတ်အဲ့တော့နံပါတ်3ကကိုယ်ဝစီဝိုင်းနဲ့လည်းဒီစီဝိုင်းလုပ်ငန်းတွေကိုဖြစ်နိုင်နေကြအများဆုံးပြန်လည်ပြီးတော့ဆောင်ရွက်သွားမယ်လို့သူကပြောခဲ့တာ ਉ ဒါပေမဲ့ဘာတွေကိုမလုပ်နိုင်ခဲ့ထိမ့်သိမ့်နိုင်ခဲ့စီဝိုင်းလုပ်ငန်းတွေကိုပြတ်တယ်နိုင်ငံလုပ်ငန်းတွေပြတ်ထွက်သွားကြတယ်အဲ့တော့ပြည်ရင်းစီဝိုင်းလုပ်ငန်းကလည်းဘာမှကိုလုပ်လို့မရဘူးအဲ့တော့ဒီစကောဝါဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့ကျွန်တော်တို့လေ့လာတဲ့လေ့လာချက်တစ်ခုမှဆိုလို့ရှိရင်ကျွန်တော်လာမှာမိခဲ့တာပေါ့နော်နောက်လာမှာဆက်ပြီးတော့စီးပွားရေးလုပ်ငန်းရှိနေအောင်မယ်လို့ယုံကြည်တဲ့ ပြည်ရင်းစီးပွားရေးတုန်းက59ရာခိုင်နှုန်းပဲရှိတယ်။ဆိုတော့43ရာခိုင်နှုန်းကတော့လာဆိုနေတော့မလို့ပြုတ်ပြီလို့ယုံကြည်နေကြတယ
်။အဲ့တော့ပြည်တွင်းညီညာရေးကိစ္စကြတော့
အဲ့တော့ပြည်တွင်းညီညာရေးကိစ္စကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းရင်းသားတွေနဲ့စစ်တင်ပြန်ပြီးဖြစ်တယ်။နော် NCA သဘောတူညီချက်တိုင်းနော်လို့ဆိုတော်တော်ကြီးယုံကြည်မှုပြပြသွားတယ်။အဲ့တော့ဒီဘူးရ6လအတားဒီတမှာသူလုံနေတာတွေကိုသုံးသက်ရရင်တော့အတော်ကိုဖျူဖျဲနဲ့မနိုင်မနဲ့ထိမ့်မလိုက်သိမ့်ရဖြစ်တယ်။ဒါကြောင့်မို့လဲတချို့သုံးသက်တဲ့လူတွေကဗမာနိုင်ငံအချာဆုံးဆုံးနိုင်ငံတခုဖြစ်သွားပြီလားဆိုပြီးတော့မိကုန်းထုတ်ကြတယ
်။တကယ်တမ်းလည်းအဲ့လိုမိကုန်းထုတ်စရာဖြစ်နေတာပေါ့။မိကုန်းထုတ်တဲ့လူတွေကလည်းအောက်သားခံခံမျိုးရှိနေတာပေါ့။ဆိုတော့အခုတော့ပြောကြဟာစူရိုရဲ့အနာတီမြေကြီးအချင်းဆွဲဖို့သက်သက်ဆိုတာတဲ့ပြတခြားဗာများတန်ကြီးကတောင်းတဲ့မျောလင်းချက်ထားနိုင်မယ်လို့ကျွန်တော်အပြုသဘောနဲ့ကြံဖန်တွေးမယ်ဆိုရင်ဘာလို့တွေးရမလဲတွေးရမရှိဘူးလ
ားအပြုသဘောတော့စစ်ဆိုရယနေ့မျိုး၅ပါးကို၃ပါးအဖြစ်နဲ့ချော့ချနိုင်တာပေါ့ဗျာမင်းခိုးသူနဲ့မချစ်မနစ်တဲ့သူကတပါးတည်းဖြစ်တော့၃ပါးပဲကြာတော့တာအပြုသဘော၃ပါးလားအဲ့တော့ကျန်တာကတော့တော်တော်ကြီးခက်ခဲနေဒီတိုင်းတိုင်းကြီးသက်တော်လို့တော့မရဘူးလို့အဲခက်နေ
ဓမ္မဂရီအင်အားသူ့ဘက်ကကျူပန်းနေရတယ်ကျူပန်းမှုလည်းကျွန်တော်ကြည့်ရပါလို့အဲ့ဘက်ကတော့ဘယ်လောက်ထိအလားအလာရှိပါသလဲလူငယ်တွေတက်ကြွမှုသူတို့ရအနစ်နာခံမှုသူတို့ရအနာဂတ်ကိုလုံးဝဆွန့်ထုတ်ပြီးတော့ဆုံးရှုံးနေပြီလားဖြစ်တဲ့အနာဂတ်လည်းရစရာမရှိတော့ဘူးလေအခုချိန်မှာအဲ့မှာစွန့်စားပြီးတော့တကယ်ဟုတ်တော်ရမှာလက်တက်ကိုင်းသင်္ကန်းတက်နေကြတာလည်းပဲကျွန်တော်တန်ငန်းတကဒေါက်ကျူမန့်ဆီကအများများတွေ့ရပါတယ်ကျွန်တော်ကလည်းမရောက်နိုင်တော့လည်းပဲဆိုတော့အဲ့ဒီဘက်ကတော့အချိန်နဲ့ဘလောက်ရှိရနိုင်ပါလဲဒုတိယလုံးကအခု NUG တို့ဘာတို့ကခိုင်ခိုင်မာမာစီးရုံနိုင်ကြတဲ့အင်အားရှိပါရဲ့လားစူးစီးကောင်းဆောင်မှုပြန်နိုင်တယ်လ
ားဟို NUG ကိုထောက်ခံတာကတော့မရှိဘူးဆိုရင်တော့ဘောနော်စစ်နိုင်ပုံပြောရေးကိုထောက်ခံတဲ့ပရိသတ်နဲ့တန်းပြီးတော့ရှိတယ်ဘာလို့လဲဆိုတော့
အမျိုးကြီးကိုထောက်ခံတဲ့လူကကျန်းဖုံကိုကျန်းခိုင်ဖုံကြီးကိုထောက်ခံတဲ့လူတွေများမယ်လို့ယူဆပါတယ်များတယ်ဆိုပြီးတိုင်အောင်သူတို့ကထျောက်တဲ့ခေါင်းဆောင်မှုသူတို့ရဲ့အထံကဏ္ဍပေါ်ရဲ့ leadership role ကအားရစရာကောင်းနေလားဆိုတော့ကျွန်တော်စမ်းစစ်နေတာပါအ
န္တဆုပ်ပိုင်းသူ့ရဲ့တောင်းကနေပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်အတိုက်ခံသဘောဖြစ်သွားတာပေါ့နော်ဒါတော့မှပဲ NUG လို့ပြောတဲ့အခါမှာအတိုင်းခံအားစုတဲမှာအကျမ်းမဖက်လမ်းစဉ်ကိုတွောကျင်တဲ့လူနဲ့တနေ့ကင်တော်လေးလမ်းစဉ်ကိုတွောကျင်တဲ့လူတို့နှစ်ပိုင်းထပ်ပြီးခွဲရနိုင်မယ်လို့ကျွန်တော်ထင်တယ်။နော်အများစုကတော့အကျမ်းမဖက်လှုပ်ရှားမှုတဲမှာများရှိမလားလို့မသိဘူးပေါ့နော်။အဲ့တော့ဒီဒီမိုကရေစီလှုပ်ရှားမှုရဲ့တိုက်ပွဲသဘောအရာပြောရမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ခေါင်းဆောင်မှုတဲမှာပုံမူပြည့်ပြည့်နဲ့နော်မဟာဗျူဟာတရားလူများလူမလားနော်ဒီမိုကရေစီလှုပ်ရှားမှုအတွက်ဆောင်ရွက်တော်မယ်ဆိုရင်ဒီပုံမူပြည့်ပြည့်နဲ့မဟာဗျူဟာတစ်ခုလုပ်မယ်နော်အဲ့ဒါကဥပဒေရင်းတိုက်ပွဲဥပဒေပါတိုက်ပွဲနော်အဲ့တော့ဥပဒေလို့စကားပြောတဲ့အခါမှာဒီကဥပဒေမရှိတော့ဘူးလို့တချို့ကလည်းပြောကြမှာပါပဲဒါပေမဲ့အမှုတော်စာစုကြည့်တရားရင်ဆိုင်ရတယ်လို့အဲ့တော့ဥမှုကျက်ပြက်နဲ့မဟာဗျူဟာတစ်ခုမရှိလို့ရှိရင်အချင်းချင်းကွဲပြဲတဲ့စီကိုဥတည်သွားနိုင်တယ်လို့ကျွန်တော်အဲ့တော့အဲ့ဒီလိုထင်ပါတယ်
အခုနောက်ဆုံးတစ်ခုမေးရင်ကျွန်တော်တို့နဲ့ဆရာနဲ့ဆွေးနွေးသုံးသပ်ချက်တွေလုပ်တဲ့အခါမှာပြစ်တဲ့တော်တော်များများကအာတက်ဆရာဘာမှမကြားဘူးစိတ်ပြက်ဆရာနဲ့ပဲအဆုံးသတ်သွားတယ်ဘာညာပြောကြတယ်ဆိုတော့ပြစ်တဲ့မျော်လင့်နေတဲ့ကြားကျင်တဲ့အာတက်ဆရာစကားတစ်ခွန်းကျန်ပြီးပြောပါလို့ဆွေးဆရာဘာပြောမလဲ
အဲ့တက်ဆရာဆိုတာကကြာဖြစ်ချင်တာရဲ့ဖြစ်တင်တာရဲ့ဖြစ်နေတာရဲ့ဖြစ်နိုင်တာရဲ့အဲ့ဒီလေးခုစုံတဲ့အထဲကနေမှဆွဲထုတ်နိုင်တဲ့ပုံမှာမူတည်ပါတယ်ဖြစ်ချင်တာကဖြစ်နေတာနဲ့အဟသိကြီးနေလို့ရှိရင်နော်အတက်ဆရာကိုဆရာတွေ့ရမှာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ရဲ့ပြဿနာကဖြစ်နေတာတဲကနေဖြစ်နိုင်တာကိုပေါ်ထုတ်တဲ့နေရာမှာအဲ့ဒီဖြစ်နိုင်တာကိုဥတည်ပြီးတော့ဆောင်ရွက်တဲ့နေရာမှာဥဆောင်မှုပေးနိုင်ဖို့အဲ့ဒီလိုသုံးသပ်ဆွေးနွေးတာတွေ ရှိလာဖို့အဲ့ဒီလိုပြောဆိုမှုတွေရှိမှပဲကျွန်တော်တို့ဒီအကျိုးရလက်ရနိုင်တဲ့လုပ်ငန်းစဉ်ကြီးတစ်ခုကိုချမှတ်ပြီးဆောင်ရွက်နိုင်နိုင်မယ်လို့ထင်တယ်။မဟုတ်လို့ရှိရင်ဖြစ်ချင်တာတွေကြည့်ဘာမှအတက်စရာတွေ့ရမှာမဟုတ်ပါဘူး။